နိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့ထောင်နာခုနှစ်စီပြည်ပခံထားရတဲ့ Riders သတင်းတော်နှစ်ယောက်လွတ်မြောက်ရေးအတွက်နီလန်ပေါင်းစုံသုံးပြီးလုပ်ပေးဖို့ American ထက်လွတ်တော်မှ၁၁ယောက်ကနိုင်ငံသားဝန်ကြီး Mike Pompeo စီစာရေးပန်ကြားလိုက်ပါတယ်။ဒီသတင်းတော်နှစ်ဦးကိုအမြန်ဆုံးပြန်လွှတ်ပေးဖို့အခုလို American ထက်လွတ်တော်မှတွေတောင်မကဒုသမရ Mike Pence နဲ့တခြားလွတ်တော်အမတ်တွေကလည်းတောင်းဆိုနေကြတာမို့မြန်မာအစိုးရကဒီကိစ္စကိုအရေးယူဆောင်ရွက်လာနိုင်ချေရှိတယ်လို့ Human Rights Watch လူခွင့်ရေးအဖွဲ့ကသုံးသပ်ပါတယ်။ဒေါက်ခင်မျိုးသက်ကအပြည့်အစုံပြောပြပါမယ်။
ထောင်ဒဏ်ပြစ်ဒဏ်ခုနှစ်စီချခံနေရတဲ့ Riders သတင်းတောင်နှစ်ယောက်ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုချင်းချက်မရှိအ мян ပြန်လွှတ်ပေးရတဲ့အတွက် American သမ္မတ Donald Trump အစိုးရအဖွဲ့အနေနဲ့မြန်မာအပေါ်မှာစီးပွားရေးအရာရေးယူဒဏ်ခတ်မှုတွေချမှတ်ဖို့အပါအဝင် American ဘက်ကလုံနိုင်တဲ့နီလန်အားလုံးကိုတုံးပေးဖို့အထက်လွှတ်တော်အမတ်၁၁ယောက်က American နိုင်ငံခြားရေးဝန်ကြီး Mike Pompeo ထံကို September 17ရက်နေ့ကစာရဆောင်ရေးသားပေးပို့ခဲ့တာဖြစ်ပါတယ်။စင်ကာပူနိုင်ငံမှာကျင်းပတဲ့အာဆီယံနဲ့ဆက်ဆက်ဆွေးနွေးပွဲတွေအတွင်းအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ဝန်ကြီးဦးကျော်တင်နဲ့ဩဂုတ်လ၄ရက်နေ့မှာတရားတွေ့ဆုံဆွေးနွေးခဲ့တဲ့ American နိုင်ငံခြားရေးဝန်ကြီး Pompeo ကသတင်းတောက်နှစ်ယောက်အရေးနဲ့ပတ်သက်ပြီးစိုးရိမ်မှုရှိကြောင်းပြောကြားခဲ့တယ်လို့သူတို့ကိုအမြန်ဆုံးပြန်ပြီးလွှတ်ပေးတင်တယ်လို့လည်းသူ Twitter မှာရေးပါတယ်။ဒီသတင်းတောက်တွေအတွက်စိုးရိမ်မှုရှိတဲ့ဝန်ကြီးပေါင်ပီယိုစီကိုအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကအမတ်တွေဖြစ်တဲ့ Republican Party က Marco Rubio နဲ့ Democratic Party က Jeffrey Merkley တို့အပါအဝင် Republican အမတ်9ယောက်နဲ့ Democratic အမတ်6ယောက်တို့လက်မှတ်ရေးတိုးပြီးစာပေးပို့ခဲ့တာဖြစ်ပါတယ်။အခုလိုဩစာကြီးတဲ့အဖွဲ့ကတိုက်တွန်းတာမို့ထိရောက်မှုတစုံတရာရှိလာနိုင်တယ်လို့သုံးသပ်သူကတော့ Human Rights Watch လူခွင့်ရေးအဖွဲ့ကအာရှရေးရာ Director Brett Adams ပါ
I think this is a very influential group of people who Aung San Suu Kyi and the NLD will take seriously because these are people
ကပုဂ္ဂိုလ်တွေဟာတိတ်ကိုဩဇာကြီးတဲ့သူတွေမို့သူတို့ပြောကြချက်ကိုတောင်ဆန်းစုကျင်တဲ့ NLD ပါတီကတည်တည်ချာချာနားထောင်မယ်လို့ကျွန်တော်ထင်ပါတယ်ဒီပုဂ္ဂိုလ်တွေဟာနှစ်ပေါင်းများစွာသူတို့ကိုအထောက်အကူပေးခဲ့သူတွေပါသူတို့ထောင်ချနေခြင်းလွတ်မြောက်အောင်မြန်မာနိုင်ငံမှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်မြောက်အောင်လုပ်ပေးခဲ့သူတွေပါတောင်ဆန်းစုကြည်ကိုယ်တိုင်ကလည်းလူခွင့်ရေးအတွက်နှစ်ပေါင်းများစွာလှုပ်လာခဲ့သူပါ။ဒါကြောင့်ဒီပုဂ္ဂိုလ်ရဲ့ပြောကြားချက်တွေထိရောက်မယ်လို့ထင်ပါတယ်
။ Writers သတင်းဌာနကမြန်မာသတင်းသမားနှစ်ယောက်ကိုထောင်နှံခုနှစ်စီပြစ်ပေးခဲ့ချိန်မှာဒီလိုအပြစ်ပေးခဲ့တဲ့တရားရုံးစီရင်ချက်ကိုပြန်လည်ပြင်ဆင်ပြီးအမြန်ဆုံးပြန်လွှတ်ပေးဖို့ American ဒုသမရ Mike Pence နဲ့တိုက်တွန်းခဲ့ပါတယ်။သတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဟာထောင်နှံအပြစ်ပေးရမယ်သူတွေမဟုတ်ဘဲလူခွင့်ရေးချိုးဖောက်မှုတွေနဲ့အစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေကိုဖော်ထုတ်ဖို့အတွက်ကြိုးစားခဲ့သူတွေအဖြစ်နဲ့ဂုံပြုတ်ထိုက်သူတွေဖြစ်ကြောင်းအမေရိကန်ဒုသမရကပြောကြားခဲ့တာပါ။ဘာသာရေးနဲ့သတင်းလွတ်လပ်ခွင့်တွေဟာခိုင်မာတဲ့ဒီမိုကရေစီစနစ်မှာမရှိမဖြစ်လိုအပ်ကြောင်းပြောဆိုခဲ့တယ်လို့သတင်းတောက်နှစ်ယောက်ကိုထောင်နှံအဖြစ်ပေးလိုက်တဲ့အတွက်စိတ်နှောက်ယှက်ဖြစ်ရကြောင်းလည်းပြောခဲ့ပါဗျ။အခုလိုအမေရိကန်ဒုသမရရဲ့ပြောကြားချက်ဟာမြန်မာအရေးကိုအမေရိကန်ကအရေးတူဆောင်ရွက်နေကြောင်းပြသနေတယ်လို့ Brett Adams ကရှုမြင်ပါဗျ။
You know, Mike Pence probably was asked to do this by some of his colleagues in the Republican Party because Donald Trump isn't really
Mike Pence ကိုသူ့ရဲ့ Republican Party တွေကသူတွေကတိုက်တွန်းခဲ့တဲ့အတွက်အခုလိုပြောကြတာဖြစ်နေပါတယ်။ဘာကြောင့်လဲဆိုတော့သမ္မတ Trump ကအမေရိကန်မှာရောတခြားနိုင်ငံတကာမှာပါလူ့အခွင့်အရေးကိုမြင့်တင်အားပေးတာမရှိတဲ့အတွက်အထူးသဖြင့်ဒီသတင်းတောက်နှစ်ယောက်အရေးအတွက်လှုပ်ဆောင်တာမရှိပါဘူး။ဒါပေမဲ့ဒုသမ္မတကသမ္မတအင်ဗျူရဲ့ထောက်ခံမှုနဲ့လုံနိုင်တဲ့နိလန့်ကိုရှာပြီးလှုပ်တာမို့ဒါဟာတိတ်ကိုအရေးကြီးပါတယ်။ဒါကဘာကိုပြသနေတယ်လဲဆိုတော့ Republican Party ရဲ့အထက်နဲ့အောက်လွှတ်တော်ကအရေးယူလှုပ်ဆောင်ဖို့အမေရိကန်အစိုးရအနေနဲ့မီးစင်းပြလိုက်တဲ့သဘောပါ
။ဝန်ကြီးပွန်ပီယိုစီရေးသားပေးဖို့တဲ့စာထဲမှာမြန်မာစစ်တပ်ရဲ့ကျူးလွန်မှုတွေကိုစုံစမ်းဖော်ထုတ်ရေးသားတဲ့သတင်းတောက်နှုတ်ကိုနိုင်ငံတော်လျှို့ချက်အုပ်ပဒေနဲ့အပြစ်ပေးခဲ့တာဖြစ်ပြီးသူတို့နှုတ်ကိုအခုလိုအပြစ်ပေးတာဟာသတင်းလွတ်လပ်ခွင့်ကိုပါဖိနှိပ်နေတယ်ဆိုတာပြသနေကြောင်းနဲ့ Mr. Pompeo ဟာအရင်ကလည်းဒီကိစ္စကိုမြန်မာနိုင်ငံခြားရေးဝန်ကြီးဦးကျော်တင်ကိုတင်ပြခဲ့ပြီးသတင်းတောက်နှစ်ယောက်ကိုအမြန်ဆုံးလွှတ်ပေးဖို့ပြောကြားခဲ့တာမို့အခုလည်းဒီကိစ္စကိုဆက်လက်ဆောင်ရွက်ပေးဖို့တိုက်တွန်းခဲ့တာဖြစ်ပါတယ်။အခုစက်တင်ဘာလကုန်83ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံကျင်းပအချိန်မှာမြန်မာနိုင်ငံကဝန်ကြီးဦးကျော်တင်နဲ့တက်ရောက်ဖို့ရှိတာမို့ညီလာခံမတိုင်ခင်ဝန်ကြီးပွန်ပီယိုကိုအထက်လွှတ်တော်အမတ်တွေကစာရေးသားပေးပို့ပြီးအဆင့်မြင့်တွေ့ဆုံပွဲတွေမှာဖိအားပေးပြောဆိုဖို့နဲ့အမေရိကန်ဘက်ကအရေးယူဒဏ်ခတ်မှုအပါအဝင်တက်နိုင်တဲ့နီလန်ပေါင်းစုံသုံးပြီးသတင်းတောက်နှစ်ယောက်အများဆုံးချွင်းချက်မရှိပြန်လွှတ်ပေးရတောင်းဆိုဖို့အတွက်တိုက်တွန်းနေကြတာဖြစ်ပါတယ်။မီရှိဂန်ပြည်နယ်ကဒီမိုကရက်တစ်လွှတ်တော်အမတ်ဆန်ဒီလီဗန်ကလည်းရင်ဂျာရီပေါ်မှာအကြမ်းဖက်မှုဆန်ရသတင်းတွေရေးသားတဲ့ Writers သတင်းတောက်နှစ်ယောက်ကိုထောင်နှံပြစ်ပေးခဲ့တာပြန်ပြီးလွှတ်အောင်လုပ်ပေးဖို့မ မြန်မာနိုင်ငံကရပ်သားခေါင်းဆောင်ဖြစ်တဲ့ဒေါန်ဆန်းစုကြည်ကိုတောင်းဆိုတဲ့အဆိုပြုချက်ကိုအောက်လွတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီထံကိုတောက်တာနေမှာပဲတင်သွင်းခဲ့တာဖြစ်ပါတယ်။ဒါအပြင်ဒေါန်ဆန်းစုကြည်အနေနဲ့နိုင်ငံခေါင်းဆောင်တူရဲ့လုပ်ပိုင်ခွင့်အာဏာကိုသုံးပြီး Reuters သတင်းတောက်နှစ်ကိုလူငင်းချမ်းသာခွင့်ပေးရေးလှုပ်ဆောင်ဖို့ပါလွတ်တော်အမတ်11ကတောင်းဆိုခဲ့တာဖြစ်ပါတယ်။